မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာပြည်သူတွေမျှော်လင့်ထားတဲ့အပြောင်းအလဲတစ်ခုကတော့ဒီမိုကရေစီပညာရေးစနစ်နဲ့ပညာရေးလောကဖြစ်ပါတယ်။ဒါပေမဲ့ပညာရေးစနစ်နဲ့ပညာရေးလောကဟာအရင်စင်စစ်ဆိုးအောက်ကအတိုင်းဖြစ်နေသေးတယ်လို့ထောက်ပြကြပါတယ်။အထက်မြန်မာပြည်ရွှေဘူတက္ကသိုလ်မှာနီးပြဒါမှမဟုတ်သေဦးပြရာထူးအတွက်အထွေထွေဘုဒ္ဓမေဂွန်ဟာဒီရက်ပိုင်းလူတွေကြားဝေဖန်မှုများခဲ့တဲ့မေဂွန်ဖြစ်နေတာတွေ့ရပါတယ်။ဇူလိုင်လ22ရက်နေ့နေဆွဲတက်ထားတဲ့အဲ့ဒီမေဂွန်မှာပုတ်ရင်၅ပုတ်ပါပြီမိကွန်းတွေကိုဘာသာရက်တွေပညာရေးစနစ်ကိစ္စတွေနဲ့မသက်ဆိုင်ပဲအစိုးရထိပ်ပိုင်းခေါင်းဆောင်တွေပြောခဲ့မှုတဲ့မိကွန်းတွေကိုဆွေးနွေးတင်ပြခိုင်းတာဖြစ်ပါတယ်ဒီမိကွန်းမျိုးဟာအရင်စစ်အစိုးရအဆက်ဆက်လုပ်ခဲ့တဲ့အတိုင်းဖြစ်နေသေးလို့ကန့်ကွက်တယ်လို့ကြောက်ဆက်တက္ကသိုလ်ကကတိခဆရာတူဖြစ်တဲ့ဒေါက်တာဇော်မျိုးလိုင်ကထောက်ပြပါတယ
်ကျွန်တော်မျိုးကတော့ရှေ့အစိုးရလက်ထက်တုန်းကမိခဲ့တဲ့မိကွန်းပုံစံလိုက်နဲ့လာဖြစ်နေတာတွေ့ရတယ်ခင်ဗျကျွန်တော်တို့လုံဆောင်ကုန်တဲ့အချိန်ကောင်းကဆိုတဲ့ဒီလိုမျိုးဒီလိုဘူးတူတာနဲ့ပတ်သက်ပြီးနေပါတယ်။နေတဲ့အခါမျိုးမှာကျွန်တော်တို့ကအစတော့ဆိုဒီဒီလိုဘူးတူတာမမီးနိုင်ဘူးလို့ကျွန်တော်တို့ထင်ခဲ့တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ဆရာဖြစ်လာပြီးလုပ်ချက်ကြည့်ဆယ်မိကျော်လာတဲ့အခါမှာအတိတ်ကြောင့်ရတော့ဒီလိုဘူးတူတာနဲ့တော့တည်ဆောက်တာကိုကျွန်တော်တို့သွားပြန်တွေ့တယ်ခင်ဗျ။အဲလိုလဲဆိုတော့ဆရာဖြစ်လာတဲ့လူတွေကိုပြန်ကြည့်တဲ့အခါကျတော့အထူးဒီဘူးတူတာတော်တော်လေးငုံနေတာတွေလည်းတွေ့ရကြတယ်ဗျ။ဆရာမဖြစ်တဲ့လောက်အောင်ငုံနေတော့ဘူးတူတာမိခွန်းတွေလည်းဒီတဲ့ငယ်လို့တော့ကျွန်တော်တို့ပြန်မြင်တယ်တိုးတော်လေအခုရွှေဘူမေခွန်းမျိုးကတော့ကျွန်တော်တို့ကိုယ်တိုင်ကန့်ကွက်တယ်ကြာ
အဲ့ဒီပြင်ဒီလိုမေခွန်းမျိုးဟာအာဂရိလိုက်စားဖို့လွယ်တဲ့မေခွန်းဖြစ်တယ်လို့လည်းဆရာဦးစော်မျိုးလိုင်ကရှုမြင်ပါတယ
်ဒီလိုမေခွန်းတွေမိရဟာဒါပြောင်းနေပြောင်းရဲ့အကြီးအကဲကိုကဲချက်ပုံမှာလည်းတော်တော်ခက်သွားတယ်ဒါအပြင်ကျွန်တော်တို့ပြင်းနေတာကဒီလောက်ခံထားရတဲ့အာဂရိလိုက်စားမှုအတွက်မှာပါဘယ်လိုက်လို့ရတဲ့မေခွန်းမျိုးတွေလို့ကျွန်တော်တို့ကမြင်သွားတယ်ကြာ
ဒါပေမဲ့ကာလာတစ်ခုထဲမှာထွက်လာတဲ့မြင့်ငယ်တက္ကသိုလ်ဘက်ကမေခွန်းကတော့တင့်တော်တယ်လို့ထင်တဲ့အကြောင်းဒေါက်တာဇော်မျိုးလိုင်ကနှိုင်းရှင်ပြောပြပါတယ
်။ဒီနေ့ကျွန်တော်လိုင်းပေါ်မှာတွေ့လိုက်တယ်။မြင့်မြတ်မိကုံမျိုးဆိုတော်တော်တင့်တော်တာတွေ့ရတယ်။ဥပမာသူတို့မိထားတဲ့အန်တီမီတာကဘလို့သုံးမလဲဆိုတာလို့ကျွန်တော်ထင်လိုက်တယ်နော်။အဲ့ဒီချက်ပြေးတယ်ခင်ဗျ။နောက်ပြီးတော့ဒီစိတ်ကြိုင်းမှာကလေးကိုဒီစနစ်ကိုဘလို့သွားမလဲလို့ဝေးသွားတယ်။ဒါမျိုးတွေဟာတောက်ကြတာတယောက်တည်းလိုအပ်တဲ့ဟိုဆိုင်ရာဘူးတုတ္တတွေဖြစ်ပါတယ်
။အခုလိုပညာရေးလောကစနစ်ဟောင်းရဲ့အကျဉ်းချံမျိုးကိုမန္တလေးအဝေးတင်တက္ကသိုလ်မှာလည်းတွေ့လိုက်ရပါတယ်။အဲ့ဒါကတော့ဒီလိုပါတရဗိဒာဌာနကထုတ်ဝေမဲ့နှစ်ပတ်လည်ကြာနေမှာထဲဖို့ပေးလိုက်တဲ့သုတေသနစာတန်းဟာနိုင်ငံရေးကင်းရှင်းတဲ့အကြောင်းအမျိုးကုံဇာတိကုံထိခိုက်မှုမရှိတဲ့အကြောင်းဒုတောင်ဝန်အရေးသုံးပါမထိခိုက်တဲ့အကြောင်းခေတ်ကာလနဲ့လျော်ညီတဲ့အကြောင်းနဲ့နိုင်ငံတော်နဲ့ပညာရေးဖွံ့ဖြိုးတိုးတက်ရေးကိုအထောက်အကူပြုတဲ့စာတန်းဖြစ်တဲ့အကြောင်းဌာနမှူးပါမောက်ခရဲ့ထောက်ခံချက်ရောရေးသားပြုစုသူရဲ့ဝန်ခံချက်ပါပေးရတာပါဒါနဲ့ပတ်သက်လို့ကိုယ်တိုင်ခံဝန်ကတိပြုလိုက်ရတဲ့ဆရာမဒေါက်တာအေးအေးတန်းကအခုလိုပြောပြပါတယ
်။ဦးတိုင်းရှိသူဆေဆိုးရလက်ထက်မှာလုံးကအဲ့လိုပဲအဲဈာနယ်မှာဘာဖြစ်ဘူးလဲဆိုတော့အားရနိုင်ငံတကာဆက်ဆံရေးပညာဌာနဆိုတော့သူတို့ကနိုင်ငံတကာကသုတေသနတွေပေါ့နော်လောက်ကြတယ်လောက်ကြတဲ့ခါမှာသူတို့ကနိုင်ငံတကာဆက်ဆံရေးပညာဌာနဆိုတော့နည်းနည်းတော့ policy ညှိတဲ့ဌာနမျိုးထွက်တယ်လေ။အဲနိုင်ငံတော်ရဲ့သွားနေတဲ့မူဝါဒတို့နိုင်ငံရေးပါညာတို့အဲ့လိုမျိုးတွေနဲ့ရှိတဲ့ခါကျတော့တက်နစ်ကအဲ့ဒီလိုမျိုးဈာနယ်ကိုစာအုပ်ဘဝကိုရောက်ခံမှလူကြီးတွေကအဲ့ဒီဈာနယ်ကိုမြင်သွားတာတခါရှိတယ်။အဲ့လိုလည်းမြင်သွားရောအာဒီဟာကြီးကမဖြစ်ဘူးဒီဈာနယ်ကတော့ policy နဲ့ညှိနေပြီဆိုပြီးတော့ဖြုတ်ခိုင်းတယ်။ဖြုတ်ခိုင်းပြီးတော့အဲ့ဒီကနေစပြောမှဒီဒီဥစ္စာကိုလက်မှတ်ထိုးခိုင်းတာပေါ်လာတာ။အဲ့ဒါကအဲ့ဒီစေဆိုးရလက်ထက်မှာပေါ်လာပြီးတော့မှနောက်ပိုင်းစားဆောင်တွေကြာရင်ပေါပေါခါတွေကိုရိုင်းကဆီစစ်ပါဆီစစ်ပြီးတော့ဒီလိုမျိုးညှိရင်မတင်ပါနဲ့ဆိုပြီးတော့အဲ့ဟာကြီးထုတ်ပေးရအဲ့တော့ကကျွန်မတိလိုက်တယ်အဲ့ဒီရဲ့နောက်မှကျွန်မလည်းစာနှန်းအနေနဲ့မတင်ဖြစ်တော့ကြတော့မတိတော့ဘူးပေါ့နော်အခုမှပြန်တင်တော့ဒီအဟောင်းကြီးကိုပြန်ထိုးခိုင်းလို့အံ့ဩနေရလေ
ရွှေဘူတက္ကသိုလ်ကအထွေထွေဘုသူဒ္ဓမေကွန်းနဲ့ပတ်သက်လို့လည်းဒေါက်တာအေးအေးတန်းကအခုလိုသုံးသပ်ပါတယ်
2015တုန်းကအဲ့လိုပဲနီးပြတရုတ်ပြအစ်တတွေခန့်မယ်ဆိုတော့ကျမရေနိုင်ကျောင်းမှာရှိတယ်။အဲရေနိုင်ကျောင်းမှာရှိစဉ်တော့ကရေနိုင်ကျောင်းဒီဂရီကောလိပ်ကတောက်ဦးစီကတမိုင်းပါမောက်ခရဲ့ပထဝီပါမောက်ခရဲ့ဖီလိုဆိုဖီပါမောက်ခရဲ့၃ယောက်ပါပြီးအထွေထွေဘုံစုတမေဖို့ထုတ်ပါဆိုပြီးထုတ်ခိုင်းတယ်။အဲ့ရကျတော့အဲ့ဒါ reasonable ဖြစ်တယ်လေတမိုင်းကျောင်းပါမယ်ပထဝီနေထားကျောင်းပါမယ်ဖီလိုဆိုဖီနဲ့ဆိုင်တာတွေမေးမယ်ဒီလာပြီးတော့အထွေထွေဘုံစုတဆိုများသောအားဖြင့်တော့ objective တို့မျိုးတွေအတိုးလေးတွေမေးရမှာလေအခုကအမှတ်20ဘိုးဆိုပြီးတော့ကိုကမိကုံးလေးကိုကြည့်ရဆွေးနွေးခိုင်းလိုက်တာအဘိဗေမရှိတာမိကုံးလေးရဲ့အလွတ်ကျသွားတော့မတိုင်ဘူ
းနှစ်ပေါင်း90ကျော်စစ်အစိုးရရဲ့တသွေးတသန်တမိန်အောင်မှာရောက်ခဲ့ရတဲ့နိုင်ငံကိုဒီမိုကရေစီစနစ်စီပြန်ပြီးတည်ဆောက်တဲ့အခါလူတွေရဲ့အတွေ့အခေါ်အကျင့်အကြံစီမံခန့်ခွဲမှုတွေလည်းပြုပြင်ပြောင်းလဲရမှာဖြစ်တဲ့အတွက်ပညာရေးဟာအဓိကကျတဲ့အခန်းကဏ္ဍမှာရှိနေတယ်လို့ပြောဆိုကြပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းပညာရေးစနစ်ပြုပြင်ပြောင်းလဲမယ်လို့အချိန်ချင်းပြောဆိုထားတာရှိပါတယ် ဒါပေမဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေကမညွန်ကြားရင်ဘာမှမလုပ်ရဲအရာရှိတွေရဲ့အခြေအနေအစိုးရအနေနဲ့လည်းပြည်တွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနိုင်ငံတကာဆက်ဆံရေးတရားဥပဒေစိုးမိုးရေးစီးပွားပြန်လည်ဥမော်ရေးစတာတွေနဲ့အစစအရာရာအလုပ်တွေပြီးနေတဲ့အချိန်ကာလအရာအောက်ခြေပညာရေးဝန်ထမ်းလောကနဲ့ပညာရေးစနစ်ကစနစ်ဟောရဲ့ဝဲဩဃထဲမှာပဲမုံလုံးဆက်ကူကဖြစ်နေသေးတာတွေ့ရပါတယ်။ဒါကြောင့်ဒီမိုကရေစီစနစ်စီဦးတည်ထားတဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာအထက်ပိုင်းပြုပြင်ပြောင်းလဲရေးကအရေးကြီးတယ်လို့အောက်ခြေမှာပြောင်းလဲပြီးအုံမြင့်ခိုင်မာမှလည်းပြုပြင်ပြောင်းလဲရေးလျှောက်လုံးကြွလာမယ်လို့ပြောဆိုသုံးသပ်နေကြပါတယ်ခင်ဗျာ။